အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာတရုတ်ပြည်ကိုနေတော့ကခီးထွက်ခွာသွားပါတယ်အမေရိကန်ရဲ့စီးပွားရေးခြေနေအကြောင်းအမှတ်ခံချက်ပေးဖို့နဲ့နောင်လာမယ့်မျိုးဆက်သစ်တရုတ်ခေါင်းဆောင်တွေနဲ့လည်းဆက်ဆံရေးတည်ဆောက်ဖို့ကိစ္စတွေကိုသူလှုပ်ဆောင်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်ဒုသမ္မတဂျိုးဘိုင်ဒန်ဟာတရုတ်ဒုသမ္မတစီဂျင်းပင်နဲ့လည်းအချိန်ထပ်ယူပြီးတော့တွေ့ဆုံသွားဖို့ရှိနေပါတယ်မစ္စတာစီဂျင်းပင်ဟာလာမယ့်2023ခုနှစ်ကြာလို့ရှိရင်လက်ရှိသမ္မတဟူချင်တောင်းရဲ့နေရာကိုဆက်ခံမဲ့သဘောရှိနေတယ်ဆိုပြီးတော့နာမည်ထွက်နေတဲ့သူပါအခုခီးစင်မှာတရုတ်ဘက်ကတော့အမေရိကန်ကနေထိုင်ဝမ်ကိုလက်နက်တွေရောင်းချနေတဲ့ကိစ္စတွေကိုဆန့်ကျင်တဲ့ကိစ္စပြောဆိုလာနိုင်မှရှိပြီးတောင်တရုတ်ပင်လယ်တွင်းရေပိုင်တဲ့ကိစ္စတရုတ်နဲ့အငင်းပွားနေတဲ့နေရာမှာအမေရိကန်ကဝင်ပြီးတော့မပါဘူးလဲတိုက်တွန်းမဲ့သဘောရှိနေပါတယ်အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့အခုခီးစင်မတိုင်ခင်တရက်မှာပဲတရုတ်ယွမ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာကိုခက်မြန်မြန်ကျော်တက်နိုင်အောင်လုပ်ဖို့အချိန်ကျပြီဆိုပြီးတော့ရေးသားထားတဲ့အိတ်တာအဘော်ဆောင်းမတ်ခုကိုတရုတ်စိုးရပိုင်း China Securities Journal မှာဖော်ပြခဲ့ပါတယ်အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့အခုခီးစဉ်မှာမွန်ဂိုလီးယားနိုင်ငံကိုလည်းသူတွားရောက်ဖို့ရှိပါတယ်အဲ့ဒီမှာတော့ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေကိုအချိန်မြင့်တင်လှုပ်ဆောင်ရေးပြောဆိုတွားဖို့ရှိပါတယ်မစ္စတာဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံကိုလည်းဝင်ရောက်ခဲ့ဦးမှာပါပြီးခဲ့တဲ့မလ17ရက်နေ့ကကြုံတွေ့ရတဲ့ဂျပန်နိုင်ငံကငလင်နဲ့ဆူနာမီလိုင်းဒဏ်ခံခဲ့ရတဲ့နေရာတွေစီကိုသူတွားရောက်မှာဖြစ်ပါတယ်